တရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးအချံပေဂျိတ်ဆူလီဗန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဩဂုတ်လ28ရက်နေ့နဲ့28ရက်နေ့ဆွေးနွေးပွဲတွေအတွင်းမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မြန်မာအရေးဆွေးရင်ချက်တွေကိုဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကြေညာချက်ကဖော်ပြပေးမယ်အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာခီးစဉ်နောက်ခုလသမ္မတအထူးရမှုချုပ်ရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်နဲ့ဆွေးနွေးမှုတွေအပြီးအမေရိကန်နဲ့တရုတ်ချမ်းမြန်မာအရေးဆွေးနွေးမှုထပ်ပြီးတော့ပေါ်ပေါက်လာတာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကဩဂုတ်လ14ရက်မှာမြန်မာစစ်ကောင်စီအခြေခဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့စစ်ကောင်ဆောင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပရေးကိုထောက်ခံကြောင်းနဲ့ပြည်ပအင်အားစုတွေဆွတ်ဖက်တာကိုစန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောတယ်ဆိုပြီးတရုတ်နိုင်ငံပါရှင်းဟွာသတင်းကဖော်ပြပါတယ်။တရုတ်ဘက်ကဒီလိုကြေပြုပြောဆိုခဲ့ပြီးနောက်ဩဂုတ်လ16ရက်နေ့မှာပဲအမေရိကန်ဘက်ကလည်းမြန်မာဒီမိုကရေစီရေလှုပ်ရှားသူတွေကိုတိုက်ရိုက်ထောက်ပံ့မှုတိုးချဲ့မယ်အကြောင်းကြေပြုပြောဆိုခဲ့ပါတယ်ရှင်။